မစစ်တပ်ကအင်အားအလုံးကျုံသုံးပြီးလေကြောင်းကနေတိုက်ခိုက်နေတာကြောင့်ကရင်ပြည်နယ်ဖာပုံခရိုင်နဲ့ညောင်လေးပင်ခရိုင်တွေကကလင်းငယ်တွေအပါအဝင်လူလူတပေါင်းနှစ်ထောင်ကျော်အိုးရင်စွန့်ထွက်ပြေးနေရတယ်လို့ကရင်မျိုးသားအစည်းအရုံး ကနာဒင်းစစ်ကောင်စီကအေဗီလက်တရနီကနေဒုစရရနေတီတလကြအပြည့်ရဲ့ကျင်းညာထားတဲ့ဂျာမာပဲကင်းပြည်နယ်ဘက်မှာလေကြောင်းကနေဆက်ပြီးတိုက်ခိုက်နေတာပါစစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကတော့စစ်တပ်စခန်းကိုတိုက်ခိုက်သိမ်းပိုက်ပြီးစစ်အရာရှိတွေကိုတတ်ခဲ့တဲ့ကင်းအယူတပ်မဟာ၅ခုပဲပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့မလ၂၈ရက်နေ့တရထဲပဲလေကြောင်းကနေတိုက်ခိ ီအတိုင်းလိုက်နာလှုပ်ဆောင်မယ်ဆိုရင်ပြည်ပခဖြစ်စရာကြောင့်မရှိဘူးလို့လည်းဗိုလ်ချုပ်စောမင်းထွန်းကဆိုပါတယ်။ဒီအယူကတော့လက်နက်မဲ့အရက်သားတွေပေါ်အကြမ်းဖက်တိုက်ခိုက်နေတဲ့စစ်တပ်ကိုဖြစ်အားဖြင့်လက်နက်ကြီးလက်နက်ငယ်တွေလူသက်နည်းပညာတွေကျဲတိုက်လေယာဉ်တွေကိုမယောင်းချဘဲနိုင်ငံတကာကပိတ်ဆို့ပေးဖို့မိတ္တရက်ခံထားပါတယ်။KNU တပ်မငါဒေသဘုံကျဲတိုက်ခိုက်ခံရတဲ့ပေါ်ငင်းငင်းလုံငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့ယာယီအဖွဲ့ခေါင်းဆောင် RCSS SSA ရှမ်းပြည်တောင်ပိုင်းတပ်မတော်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကရှုတ်ချတယ်လို့ KNC ကရင်သတင်းဌာနရဲ့သတင်းတပုတ်မှာရေးထားပါတယ်။ဒီနေ့ကျင်းပတဲ့ PPSD ရဲ့ online အစည်းအဝေးအဖွဲ့မင်ကုန်းမှာဒုဗိုလ်ချုပ်ကြီးရွတ်စစ်ကစစ်ကောင်စီကိုကန့်ကွက်ရှုတ်ချတဲ့အကြောင်းပြောသွားတယ်လို့ KNC သတင်းမှာရေးထားပါတယ်ခင်ဗျာ။